မြန်မာနိုင်ငံအတွက်နိုင်ငံသားငွေအဓိကစာပေးနေတဲ့ကမ္ဘာရေနံကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ဒီ Chevron နဲ့ထိုတဲတို့အနေနဲ့ပေါ့လေဒီလက်ရှိစစ်ကောင်စီကိုအမြတ်ငွေဝင်ငွေရရှိဖို့ပေးပို့ဖို့ကိုဆိုင်းငံ့လိုက်တာကအရေးပါတယ်လို့မြန်မာအယတားပြည်သူဝန်ထမ်းအရာရှိတွေကဆိုပါတယ် MOGE မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းအဆင့်မြင့်အရာရှိကြီးကထိုထမ်းတဲ့ Chevron တို့ရဲ့ဒီဓာတ်ငွေတည်ယူမှုဆိုင်ရာဒီဆိုင်းငံ့ငွေပမာဏကစုစုပေါင်းဓာတ်ငွေရောင်းရငွေရဲ့ဆယ်ရာခိုင်နှုန်းခန့်ရှိပြီးအခြားရေနံကုမ္ပဏီတွေကလည်းရှေ့မှာအလားတူဆက်လုပ်လာနိုင်တယ်လို့ပြောပါတယ်။ဘာကြောင့်ခုလိုဖြစ်ရလာတဲ့ဆိုတာရဲ့ဒီစစ်ကောင်စီပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အပေါ်မှာဒီလုံခြုံရေးအရအမည်မဖော်လိုတဲ့ဖက်ဆက်လုပ်ငန်းမှလည်းပါဝင်တဲ့အရာရှိကြီးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ
။ဟုတ်ကဲ့မြန်မာနိုင်ငံစီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနထုတ်ပြန်ချက်အရနှစ်စဉ်အမေရိကန်ဒေါ်လာ 1.5 ဘီလီယံဝန်းကျင်ပံ့ပိုးပေးနေတဲ့ဒီကမ်းလှမ်းရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေကအခုပြင်သစ်ရဲ့ Total နဲ့အမေရိကန်ရဲ့ Chevron ကုမ္ပဏီတို့ရဲ့ဓာတ်ငွေပိုင်လိုင်းပို့ဆောင်မှုဆိုင်ရာမြန်မာနိုင်ငံကိုပေးတဲ့ငွေပိုင်းကိုအခုပထမဆုံးအကြိမ်ဖြစ်ဆက်နာသိမ်းပြီးမှဆဆိုင်ရလိုက်တာပါဒီရေနံကုမ္ပဏီကြီးတွေအနေနဲ့စစ်ကောင်စီနဲ့လုတ်ကင်နေတာပေါ်နိုင်ငံတကာမှာဖိအားတွေမြင့်တက်လာချိန်မှာနှစ်20ကျော်ကြာလှုပ်လာတဲ့ရတနာသဘာဝဓာတ်ငွေစီမံကိန်းရဲ့ထိုင်းထိရောက်တဲ့ပိုင်လိုင်းကိုတာဝန်ယူတဲ့မုတ်တမသဘာဝဓာတ်ငွေတည်ယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာဝင်သူတွေဖိအားအောက်မှာအခုလိုဒီလစီဝေးဆုံးဖြတ်လိုက်ကြလို့သုံးသက်သူတွေကဆိုပါတယ်အဲဒီတော့အခုဆိုင်းငံ့လိုက်တဲ့ဝင်ငွေပမာဏကဘလောက်ပမာဏရှိနိုင်တာကို MOG မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းအရာရှိကြီးက
ဓာတ်ငွေရောင်းချရေးပမာဏရေမှာကျွန်တော်မပိုင်ခွေပါတယ်နော်ဓာတ်ငွေသူတွေပိုင်နေတည်ယူပို့ဆောင်ရေးပိုင်တယ်သူကြည့်ကြကြမှာသိရှိရတာတော့ဓာတ်ငွေဒီပို့ဆောင်ရေးအပိုင်းရေကြီးစီစဉ်မှုပမာဏရဆိုးရပေါ်မှာအမှုကြီးပေါ်မှာပြည်ရတဲ့ဆံပြီးဆိုးရတဲ့ခါလို့ပြရမယ်အဲ့ဒီခါကျတော့ကျွန်တော်ကဒီဓာတ်ငွေဆုံးမှုအပိုင်းမှာရရှိတဲ့ပမာဏကဓာတ်ငွေစည်ရုံးဆောင်မှုအပိုင်း transportation အပိုင်းမှာရတဲ့ပမာဏတွေဆိုင်ကျွန်တော်များတယ်ပတ်သက်ရှိအမိခါအရာတော့ရှားကန်ဆုံးအဖြစ်စုဝေါင်းဓာတ်ငွေရုံးဆောင်ရဲ့ပမာဏတွေမှာဆေးရကန်လို့အောက်ရှိနေပြီခမန်းလက်ရှိပါတ
ယ်ဒီတိုတန်နဲ့ရှာဘရွန်တို့အဖွဲ့ဝင်ပါတဲ့နိုင်ငံတကာ EITI တွထွက်လုပ်ငန်းများထင်တာမြင်တာရှိအဖွဲ့ကတော့ဆီယနာသိမ်းပြီးမှမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့ချခဲ့ပေမဲ့ဒီကုမ္ပဏီကြီးတွေအနေနဲ့ကတော့မြန်မာကိုပို့ပေးတဲ့ငွေကိုဆက်အစီရင်ခံရပါတယ်ဒီနိုင်ငံတကာ EITI အဖွဲ့အာရှအရညချိုင်းမှု Gay Audience ကမုတ်တမပို့ဆောင်ရေးကုမ္ပဏီကနေမြန်မာ MOG ကိုပေးခဲ့တဲ့ဒီငွေက2018ခုနှစ် AP ကနေစက်တင်ဘာလအတွင်းခံမှန်းကြီးဒေါ်လာ22သန်းအထိရှိခဲ့တယ်လို့အီးမေးကနေဖြေကြခဲ့ပါတယ်။အဲ့ဒီတော့ဒီကမ္ဘာရေနံကုမ္ပဏီကြီးတွေအနေနဲ့ဘာကြောင့်ခုလိုဆုံးဖြတ်ခဲ့ရတာကိုမြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOG ရရှိကြီးက
ဒီကစိန်ထရုံးနဲ့ဆောင်ရွက်လို့ပုံစံကအဲ့ဒီတကူရဲ့တရားဝင်ဆိုရတဲ့ကဘာသာပြန်ထားရဲ့ဆင်ဆိုရပေါ်မှာထုတ်ပြန်နေခြင်းရှိဥပဒေအရထိခိုက်နိုင်လို့ယူဆရတဲ့ကြောင့်လက်ရှိစစ်ကောင်စီထောက်ပံ့နေတဲ့ပြည်ထောင်စုရောင်းရလို့ဖြစ်တဲ့သံရုံးချမှုကန့်တတ်နေတဲ့အခြေအားရှိရလို့ယူဆပါတယ
်ဒီနေရာမှာအခုလိုနိုင်ငံသားဝင်ငွေဆိုင်ရခံလိုက်ရတာကြောင့်စစ်ကောင်စီပေါ်တက်ရောက်နိုင်တာကိုမေ့ရမှာလဲ MOG အရာရှိကြီးကပဲ
လုံးရလို့ရှိမှာပေါ့အခုတော့မှစစ်ကောင်စီနေတဲ့အရင်ကမှလည်းအဆက်အသွယ်ကျတဲ့ညာကြီးယူဆနေရတယ်အဲဒီတော့ဒီကရရှိတဲ့အော်ဒီရုပ်ဆောင်ရောင်းရေးဒီရလေခုလိုဆံလုံးမှာပြတူတူရှင်းလို့မရဘူးလေအဲ့ဆိုရဲဆိုလို့ရှိရင်ဟောတော့ရောင်းရောင်းလောင်းနေဒီဖြစ်တယ်ဒီဖန်ကောင်းလို့ရတယ်ပြည်သူရောင်းတယ်ဒီရလေပတ်စပို့တူအပေးကြတယ်ဆွေးစီမံရေးရတယ်အလားတူဖြစ်နေပြီးဆောင်ရွက်လာခဲ့လို့ရှိရင်စစ်ကောင်စီကဘယ်ကောင်ကိုရောင်းရောင်းလဲထိခိုက်ပြန်လဲအမိသားရှိရတယ
်ဒါအပြင်နိုင်ငံတကာကိုဘာပြောချင်ပါလဲလို့မေးရမှာ MOG ရရှိကြီးက
သူတို့တိုက်ပြီးတော့တရားဝင်ပြည်သူလူထုတွေကိုရီပေါ့ကိုဆောင်အစိုးရပြည်သူပြည်သူလူထုရဲ့စကားကိုရဟရက်ပြည်ပြည်တော့အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့လူရဲ့ကိုပြည်သူလူထုရဲ့လုံးဝဆန့်ကျင်နေတဲ့အခြေအနေမှာဒီကိစ္စကိုနိုင်ငံတကာကနေပြီးတော့ပြည်သူလူထုဘက်ကနေပြီးတော့အပူအညီပေးမယ်စစ်ကောင်စီသက်ဆိုးမရှိအောင်ဆောင်ရွက်နိုင်တဲ့အင်အားတွေပေါင်းလို့ပြည်နေတယ်။အင်ယူဂျီအစိုးရကပြည်နေပြီးတော့ထောက်ပံ့တယ်။ကျွန်တော်တို့နိုင်ငံကတိုင်းဝိုင်းနေတဲ့ငါးပြည်ပြည်ကြီးတွေအခုစက်တီနေဆိုတော့ကြားမိ
ဒီကဘာကြီးနဲ့ဒီလူကြီးကလည်းပြန်ပြီးတောင်းရှိတယ်လို့ပြောတယ်။တချိန်ထဲမှာမြန်မာနိုင်ငံကရက်စစ်စော်မြန်မာအဖွဲ့ကလည်းစစ်ကောင်စီလက်အောက်ကုလူနိုင်ငံခြားငွေရောက်သွားနိုင်တာအတွက်စအသိမှတ်ပြုဆိုင်ရလိုက်တာကိုကြိုဆိုပေမဲ့ပမာဏကနေသေးတာမို့ဒီထက်ပိုလို့ပေးဖို့နဲ့တခြားရှင်နယ်ကုမ္ပဏီတွေလည်းလိုက်လို့ပေးကြဖို့မနေ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ။